2019ခုနှစ်အတွင်းမှာသတင်းမီဒီယာသမားတွေဟာအာဏာပိုင်တွေရဲ့တရားစွဲဆိုတာတွေစစ်တပ်ရဲ့တရားစွဲဆိုတာတွေပိုများလာတယ်လို့ပြောကြပါတယ်။အယက်သားအစိုးရတက်ပြီးနောက်ပိုင်းမှာအရင်စစ်ဆိုးရလက်ထက်ခတ်တဲ့ပို့ပြီးသတင်းစာလွတ်လပ်ခွင့်ပိုရမယ်လို့မျှော်လင့်ခဲ့ကြပေမဲ့သတင်းစာလွတ်လပ်ခွင့်အကျဆုံးနိုင်ငံတွေထဲမှာတောင်ဖော်ပြခံခဲ့ရတဲ့အခြေအနေဖြစ်နေပါတယ်။အယက်သားအစိုးရလက်ထက်မှာလည်းမီဒီယာရဲ့လွတ်လပ်စွာပြောဆိုခွင့်ဟာအကန့်အသတ်တွေရှိနေသေးပါလို့နိုင်ငံခြားသတင်းဌာနကရုတ်တန့်သတင်းတောက်တဦးဖြစ်တဲ့ကိုတီဟာသွေးကပြောပါတယ
်။ကိုယ်ကတခုတည်းမှာတယ်တရားစွဲဆိုမှုတွေမတရားအတင်းဆက်သွယ်တဲ့ကိစ္စမျိုးတွေနိုင်ငံတော်ဖိဝတ်ချက်ဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကနေပြီးတော့ဖိအားရှိလာတဲ့အခါကျတော့ကျွန်တော်တို့ကကိုယ့်ကိုစက်ဆန်ဆာရှစ်လို့ခေါ်တယ်ကိုယ့်ကိုကြည့်ပြရတဲ့ကိစ္စတွေအများကြီးဖြစ်လာတယ်ဆိုရင်ဖိတ်ပူပြီးတော့ကျွန်တော်တို့ဒီမထုတ်ပြန်ဖြစ်တာမျိုးထုတ်ပြန်တဲ့အခါမှာလည်းဖိစစ်ပြီးတော့မှထုတ်ပြန်ရတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့လူရင်းကိုမရောက်တာမျိုးအမှန်တရားမပေါ်ပေါက်တာမျိုးလည်းကျွန်တော်တို့ကကြုံရတယ်ဆိုတော့ပြောမယ်ဆိုလို့ရှိလို့ရှင်တော့လွတ်လပ်ခွင့်ကိုတော့တနည်းတစ်ပုံတော့ကန့်သက်ခံရပြီဒါ
2018ခုနှစ်အတွင်းမှာမီဒီယာသမားတွေကြုံတွေ့ခဲ့တဲ့အမှုကိစ္စတွေထဲမှာရိုက်တာသတင်းဌာနကသတင်းသမား2ဦးရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးသတင်းဖော်ပြနိုင်ဖို့ကြိုးစားရင်းမြန်မာနိုင်ငံအစိုးရရှုတ်ဝက်ချက်အဥပဒေနဲ့တရားစွဲထောင်ချခံခဲ့ရတာတွေဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလှုပ်ဆောင်ခဲ့တဲ့ YBS ပို့ဆောင်ရေးလုပ်ငန်းနဲ့ပတ်သက်ပြီးဝေဖန်တဲ့ဆောင်းပါးရေးသားခဲ့လို့တရားစွဲဆိုခံခဲ့ရတဲ့11သတင်းမီဒီယာကိစ္စတွေဟာထင်ရှားခဲ့တဲ့အမှုကိစ္စတွေဖြစ်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံတကာတန်ယုံတွေကစောင့်ကြည့်ဝေဖန်ခဲ့တဲ့အမှုတွေလည်းဖြစ်ပါတယ်။အခု2018ခုနှစ်အတွင်းမှာသတင်းမီဒီယာသမားတွေတရားစွဲဆိုခံရမှုအမှုပေါင်း24မှုရှိခဲ့ပြီးတရားစွဲဆိုခံခဲ့ရတဲ့ပုံမှန်တွေဟာလည်းသတင်းမီဒီယာဥပဒေနဲ့မဟုတ်ဘဲရာဇသက်ကြီးပုံမှန်တွေနဲ့တရားစွဲဆိုခံရတာဖြစ်တယ်လို့အတန်အဖွဲ့ကထုတ်ပြန်ထားပါတယ်။ပြည်သူတွေသတင်းအချက်အလက်အမှန်တွေသိရှိခွင့်ရအောင်ဖော်ပြခွင့်မရတာဟာမီဒီယာလွတ်လပ်ခွင့်နဲ့မကဘဲတိုင်းပြည်ရဲ့ဆုံးရှုံးမှုတစ်ခုပါဖြစ်တယ်လို့မြန်မာမီဒီယာဖွံ့ဖြိုးရေးစင်တာသတင်းပညာသင်တန်းကျောင်းက Project Director ဒေါ်လွတ်လပ်စုကပြောပါတယ
်။မီဒီယာသမားဆိုတာကတော့တကယ်ကပြည်သူနဲ့အစိုးရကြားကိုပေါင်းကူးပေးတယ်။အစိုးရစီကနေအတန်ဒီပေါ့နော်အစိုးရရဲ့လုံဆောင်ချက်တွေပြည်သူအသိပြုသူပြည်သူရဲ့လိုလားချက်တွေတောင်းဆိုချက်တွေကိုလည်းအစိုးရအသိပြုကိုပေါင်းကူးနေနဲ့ထားတာဆိုတော့ဒီလိုမီဒီယာသမားတွေကမှပြည်သူစီကအတန်ဆင့်အစိုးရစီကအတန်ဆင့်မှန်တကယ်နေပြည်မှာဖြစ်နေတဲ့ဖြစ်ရက်တွေကိုဖော်ထုတ်လို့မရဘူးအဖော်ထုတ်တဲ့အပေါ်မှာလည်းဒီလိုရေးယူမှုကိုရှိနေတယ်ဆိုလို့ရှိရင်တော့အင်မတန်မှဆိုးရွားတဲ့အခြေအနေဖြစ်တယ်သတင်းသမားတွေတင်မကောက်ဘူးနော်တိုင်းပြည်မှာပါပေါ့နော်ဒီသတင်းနဲ့ပတ်သက်တဲ့မီဒီယာနဲ့ပတ်သက်တဲ့လွတ်လပ်ခွင့်ဆုံးရှုံးရုံနေမဟုတ်ဘူးဒီမိုကရေစီအခွင့်အရေးပါဆုံးရှုံးတယ်လို့မှတော့ယူဆတယ
်နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စတဲ့နိုင်ငံထိပ်တန်းခေါင်းဆောင်တွေဟာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကအဖွဲ့ဝင်တချို့နဲ့တွေ့ဆုံပြီးမီဒီယာလောကအဖွံ့ဖြိုးတိုးတက်ရေးဆွေးနွေးကြတာတွေလည်းအခု2018ခုနှစ်အတွင်းမှာရှိခဲ့ပါဗျာ။အဲ့ဒီလိုဆွေးနွေးမှုတွေရှိခဲ့ပေမဲ့မီဒီယာလွတ်လပ်ခွင့်ကတော့ထူးထူးခြားခြားရှိမလာသလိုရေရှည်အတွက်လည်းထူးခြားမှုမရှိနိုင်ဘူးလို့တုံ့တက်မှုတွေရှိနေပါဗျာ။လာမယ့်2019ခုနှစ်မှာလည်းမီဒီယာလောကဟာထင်သလောက်လွတ်လပ်ခွင့်ရမှာမဟုတ်ဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွဲဖက်အတွင်းမှုနှစ်ဖြစ်တဲ့ဦးတာလွန်ဆောင်ထက်ကတုံ့တက်ပြောဆိုပါဗျာ။
2018ခုနှစ်မှာအများကြီးကြုံခဲ့ရတဲ့ဖြစ်နေတဲ့2019မှာလည်းပို့ပြီးတော့ဆိုးလာနိုင်တဲ့အနေအထားရှိပါတယ်ဒီလိုပြောလို့ကျွန်တော်တို့ကသိုးမြင်တယ်လို့မထင်သေးပါဘူး။ဒါကြောင့်လဲဆိုတော့အခုကျွန်တော်တို့ဒီမီဒီယာကောင်စီအနေနဲ့အမရားနဲ့လည်းတွေ့ခဲ့တယ်နိုင်ငံတော်တိုင်းနိုင်ငံနဲ့လည်းတွေ့ခဲ့တယ်ဟဲ့လားကာကြုံနယ်လည်းတွေ့ခဲ့တယ်သူတို့ရဲ့မီဒီယာတွေပေါ်မှာထားတဲ့သဘောထားကိုကျွန်တော်တို့သိရတယ်ပေါ့နော်သူတို့ရဲ့သဘောထားကတော့အရှင်းပြောရင်အာကျွန်တော်တို့ပူပေါင်းလုပ်ကြအောင်အာကျွန်တော်တို့ဒီမီဒီယာရဲ့မမျှတဘူးစသည်ဖြစ်ပေါ့လေအဲ့လိုမျိုးအမြင်တွေရှိတဲ့အတွက်ကြောင့်မီဒီယာကိုနားမလည်သေးတဲ့အတွက်2019ခုနှစ်မှာလေမီဒီယာတွေပို့ပြီးတော့အခက်အခဲနဲ့ကြုံတွေ့ရပဲမီဒီယာတွေပို့ပြီးတော့ထောင်ချခံရတာတွေတရားစွဲခံရတာတွေဒါတွေပို့ဖြစ်လာတယ်
2018ခုနှစ်ကုန်ဆုံးကံဒီအချိန်ထိသတင်းမီဒီယာလွတ်လပ်ခွင့်အားအရင်စစ်ဆေးရလက်ထက်နဲ့ကွာခြားမှုမရှိဘူးလို့သတင်းမီဒီယာသမားတွေကထောက်ပြဝေဖန်ကြပါတယ်ခင်ဗျာ